အဓိကတိုင်းသားလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တဦးကမြန်မာစစ်တပ်အနေနဲ့ဆန္ဒပြသူတွေကိုနောက်ထပ်ပစ်သတ်နေရင်ရက်ကြည်နေမှာမဟုတ်တော့ဘူးလို့ပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ NCA တနိုင်ငံလုံးအပြည့်ရဲ့စာချုပ်လက်မှတ်ထိုးထားတဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရော့ဆက်အနေနဲ့ Writer သတင်းဌာနကိုဒီနေ့ပဲအခုလိုပြောလိုက်ပြီးမြန်မာတပ်မတော်နေဟာလူသက်ပွဲနေလို့ဖြစ်သွားပြီလို့လည်းဝေဖန်လိုက်ပါတယ်။အခုမြန်မာစစ်တပ်လုပ်နေတာတွေကဒီမိုကရေစီကိုကာကွယ်တာမဟုတ်ဘူးဒီမိုကရေစီကိုဖျက်ဆီးနေတာသာဖြစ်သွားပြီလို့ SSC ရှမ်းပြည်တောင်ပိုင်းတက်လို့လည်းလူသိများတဲ့ဒီအဖွဲ့ခေါင်းဆောင်ကဆက်ဝေဖန်လိုက်ပါတယ်။အရင်ဖက်စစ်တော်လိုင်းတွေကိုတက်မတော်အနေဖြင့်စစ်တပ်လူကြပြောင်းလဲခဲ့တဲ့ဒီနေ့မှာမြန်မာနိုင်ငံတဝန်းပြစ်သက်ခံရတဲ့ဆန္ဒပြသူစံချိန်တင်မြင့်တက်လာနေချိန်မှာဗိုလ်ချုပ်ကြီးရွတ်ဆက်ကမြန်မာစစ်တပ်ဆက်ပြီးပြစ်သက်အနိုင်ကျင့်နေတော့တိုင်းဒေသလက်နက်ကိုင်တပ်တွေအနေနဲ့ဘာမှမတုံ့ပြန်ပဲငြိမ်နေလို့မရတော့ဘူးထင်တယ်လို့ပြောလိုက်ပါတယ်။ဒါအပြင်လက်ရှိစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြသူတွေတောင်းဆိုနေတဲ့ Federal တပ်မတော်ကိုလည်းသူထောက်ခံတယ်။တိုင်းဒေသတပ်တွေမှလည်းအလားတူဘုံရံသူရှိထားပြီးတာမို့အတူလက်တွဲပြီးပြည်သူကိုတိုက်တဲ့တပ်ကိုပြန်တိုက်ရလိမ့်မယ်လို့ရော့ဆက်ကဆက်သတိပေးခဲ့ပါတယ်။မြန်မာစစ်အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဒီနေ့တပ်မတော်နေ့အခမ်းအနားမှာပြည်သူကိုကာကွယ်ဖို့နဲ့ဒီမိုကရေစီမြင့်တင်ဖို့တာဝန်ရှိတယ်လို့ပြောလိုက်ချိန်မှာထိုင်းနယ်စပ်ခြေစိုက်ရှမ်းလက်နက်ကိုင်တပ်ကောင်းဆောင်ကအခုလိုပြန်ဝေဖန်သတိပေးခဲ့တာပါခင်ဗျာ။